အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တပိတ်မှောက်ကြတဲ့ခရီးရှည်ချိတက်တဲ့ကျောင်းသားတွေဟာမြင်းကျန်မြို့ကိုရောက်တဲ့အချိန်မှာတော့မြင်းကျန်ဤပညာတက္ကသိုလ်ကကျောင်းသားတွေနဲ့ပူးပေါင်းပါဝင်ပြီးမြင်းကျန်တက္ကသိုလ်ထဲကိုဝင်ပြီးတော့အစိုးရအလံကိုဖြုတ်ချကျောင်းသားသမဂ္ဂအလံကိုလွှင့်တင်ခဲ့ကြပါတယ်ဒီအကြောင်းအခြေအနေသေးစိတ်ကိုတော့ထိုင်းခြေဆိုင် VOE သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
ဒီကနေ့အပတ်ကစပြီးမန္တလေးမြို့ကနေရန်ကုန်မြို့ကိုခရီးရှည်ချီတက်ပြီးအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေကြတဲ့ကျောင်းသားတွေဟာမြင်းညံမြို့ကိုရောက်တဲ့အချိန်မှာတော့ကျောင်းသားအင်အားဟာထောင်ကနန်းလောက်ဖြစ်သွားပြီးမြင်းညံဒီဂရီကောလိပ်ကိုတွားရောက်ခဲ့ကြပါတယ်။အတားအဆီးတွေကြားကပဲကျောင်းသားလံကိုလွှင့်တင်နိုင်ခဲ့တယ်ဆိုပြီးရမဲသိန်းနည်းပညာကောလိပ်ကတပိတ်မောက်ကျောင်းသားတူဦးဖြစ်တဲ့ကိုအောင်ထက်နိုင်ကဆိုပါတယ
်။မြင်းညံနည်းပညာကောလိပ်ထဲကိုဝင်ပြီးတော့ဒီကျောင်းသားတွေကိုပညာရေးဥပဒေမြို့သားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ထောက်ပြောပါတယ်။အဲ့ခါမှာကျောင်းသားတွေလည်းပဲတခဲနဲ့ထောက်ခံပြီးတော့ကျွန်တော်တို့တပိတ်စစ်ကျောင်းနဲ့အတူကျောင်းသားနည်းပညာကျောင်းသား400လောက်ကပူးပေါင်းအောင်ဝင်လာတွေ့ရပါတယ်။မြင်းညာဒီဂရီကောလိပ်ကိုကျွန်တော်တို့ဒီတပိတ်စစ်ကျောင်းဟာဒီပါကလာကျောင်းသားတွေရောနောက်ပြီးတော့ဒီကျွန်တော်တို့ဒီမိုကရေစီအားစုတွေရောဒီမြင်းညာနည်းပညာကောလိပ်ကကျောင်းသားတွေရောအင်အားတစ်ထောင်လောက်ရှိတဲ့တပိတ်စစ်ကျောင်းဟာဒီမြင်းညာဒီဂရီကောလိပ်ဘက်ကိုသွားတယ်။မြင်းညာဒီဂရီကောလိပ်အပေါက်ကိုရောက်တဲ့အခါမှာမြင်းညာဒီဂရီကောလိပ်ရဲ့ဟိုကျောင်းအုပ်လားပါချုပ်လားကျွန်တော်မသိဘူးပေါ့နော်ဆရာကြီးကထွက်လာပြီးတော့ကျွန်တော်တို့ဝင်ဝင်မပေးပါဘူးသူရဲ့မြင်းညာဒီဂရီကောလိပ်ကကျောင်းသားကြီးတာလင်ဝင်ဝင်ပေးပါတယ်လို့ပြောတယ်အဲဒီအချိန်မှာကျောင်းသားတွေကလက်မှတ်ခံမနဲ့ဒီကျောင်းတစ်ကောက်တွန်းဖွင့်ပြီးတော့အထဲဝင်သွားတယ်ဝင်သွားပြီးတော့အထဲမှာကျွန်တော်တို့မြင်းညာဒီဂရီကောလိပ်ကကျောင်းသူကျောင်းသားတွေကလည်းကျွန်တော်တို့တပိတ်စစ်ကောင်ကိုကြိုးနေပါတယ်အဲဒီမှာကျွန်တော်တို့ကဒီအထဲကိုဝင်ပြီးတော့ဒီမြို့သားပညာရေးဥပဒေနဲ့ပတ်သက်ပြီးမြင်းညာဒီဂရီကောလိပ်ရှေ့မှာဟောပြောပါတယ်အဲပြီးတော့ဒီတက်ရောက်လာတပိတ်စစ်ကျောင်းကကျောင်းသားတွေတွေ့ပြီးတော့ဒီကျောင်းမြင်းညာဒီဂရီကောလိပ်ရှေ့မှာရှိတဲ့လမ်းတိုင်းပွားပေါ့နော်လက်ရှိဆိုရတုံးထားတဲ့နိုင်ငံတော်အလံကိုဖြုတ်ချပြီးတော့ကျွန်တော်တို့ဒီကျောင်းသား9000အလံကိုလွှင့်တင်ခဲ့ပါတယ
်။လက်ရှိဒီမိုကရေစီပညာရေးသပိတ်စစ်ကြောင်းကိုဘဂတမြအဖွဲ့ချုပ်ကဆက်လက်ဦးဆောင်သွားမှာဖြစ်ပြီးကျန်စစ်ကြောင်းတွေကိုတော့ဘဂတမြလက်နဲ့တက္ကသတွေကဦးဆောင်ပြီးသပိတ်တိုက်ပွဲဆင်နွှဲသွားမှာဖြစ်ကြောင်းဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကထုတ်ပြန်ကြေညာထားပါတယ်။တပိတ်မောက်ကျောင်းသားတွေဟာဒဝဲဘက်ကလည်းခြိတက်လာနေတယ်လို့တခြားတိုင်းတွေဖြစ်တဲ့ AR တိုင်းဘက်ကလည်းခြိတက်လာနေလို့ဆိုပါတယ်။မကွေးတိုင်းဘက်မှာတော့မြို့နယ်ပေါင်းစုံကကျောင်းသားတွေဆန္ဒပြနေတဲ့အကြောင်းတပိတ်မောက်ကျောင်းသားတွေနဲ့ပူးပေါင်းသွားမှာဖြစ်ကြောင်းကျောင်းသူတို့ကလည်းပြောပါတယ်
။ဟုတ်ကဲ့ညီမတို့ကမပူးပေါင်းမှုရလို့တော့မဟုတ်ဘူးရှင်လား။ညီမတို့ကမြေလက်ဒေသမှာရှိတဲ့ကျောင်းသားကျောင်းသူတွေအနေနဲ့မြေလက်ဒေသမှာတိကျဆန္ဒပြရပါ။တိုးနယ်ကတော့နောက်ပူးပေါင်းမှုအစီအစဉ်တွေတော့ရှိပါတယ်။ဟုတ်။အားလုံးဆန္ဒပြရလဲဆိုတော့တို့တော့အနေပြီးတော့ပြဋ္ဌာန်းလိုက်တဲ့ပညာရေးဥပဒေအမျိုးသားပညာရေးဥပဒေညီမတို့အနေနဲ့ဘောမတူလို့ဆန္ဒပြနေရပါ။မြေလက်ဒေသသမားသမားကပါဝင်မြေလက်ဒေသကအဲ့ရဲ့ဒီရေနံညောင်6အခုတ်ကူမကွေးဟိုက်ညီမညီမကျောင်းသားတွေဆန္ဒပြနေရပါဘူး
ကျောင်းသားတွေခြိတက်ရလမ်းတစ်လျှောက်ဒေသခံပြည်သူတွေကအားပေးကြရမှာတော့မြင်းညံမြို့မှာတော့လူလူအင်အားတောင်းကနန်းလောက်ထိဖြစ်သွားခဲ့ပြီးရန်ကုန်နာရေးကူညီမှုအသင်းကလည်းစေဝါအစားအစာနဲ့လိုအပ်တာများကိုအကူအညီပေးနေပြီးရန်ကုန်မြို့အထိဆက်လက်ကူညီမှုတွေလုပ်သွားမယ်လို့ဆိုပါတယ်။အာဏာပိုင်တွေဘက်ကတော့ခွင့်ပြုမိတ်မရပဲစီတန်းလက်လက်တာမလုပ်ဖို့အတွက်အတားအဆီးတွေရှိခဲ့တယ်လို့လိုက်လံစောင့်ကြည့်မှတ်တမ်းယူတာတွေကိုလည်းမြို့နယ်လိုက်ပြုလုပ်နေပါတယ်။ကျောင်းသားတွေကတော့အစိုးရလွှတ်တော်နဲ့ပညာရေးအဖွဲ့အစည်းဖြစ်တဲ့ NNE ဟာဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီတို့တွေ့ဆုံဆွေးနွေးဖို့သာတောင်းဆိုနေပြီးအစိုးရနဲ့လွှတ်တော်ကတော့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့ပြန်လည်သုံးသပ်နိုင်ရေးအပြန်အလှန်တဝင်လွှာပို့နေစေဖြစ်ပါတယ်။ကျောင်းသားတွေကတော့အမျိုးသားပညာရေးဥပဒေဟာဒီမိုကရေစီပညာရေးကိုဖော်ဆောင်နိုင်ခြင်းမရှိတာကြောင့်ဆိုပြီးကန့်ကွက်တပိတ်မှောက်နေကြတာဖြစ်ပါတယ်ရှင်။